နေပြီးတော့ကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်နဲ့မကွေးတိုင်း၊မန္တလေးတိုင်းပါဝင်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကမြို့နယ်28မြို့နယ်မှာလူဝင်မာလာ25ရက်နေ့ကနေစပြီးတော့ stay at home အစီအစဉ်ပယ်ဖြတ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီ stay at home အစီအစဉ်ပယ်ဖြတ်လိုက်တဲ့အထက်မှာဓာတ်ခွဲအတီးပြူလူနာနေစဉ်အများဆုံးရှိခဲ့တဲ့ရှမ်းပြည်နယ်အတွင်းကမြို့နယ်6ခုပါဝင်လာပါတယ်။နောင်ချိုတီဘောကျိုင်းတုံညောင်ရွှေတောင်ကြီးနဲ့ရက်ဆောင်မြို့နယ်မူဆယ်အပြင်လားရှိုးနဲ့လောက်ကိုင်းအဲ့ဒီမြို့နယ်တွေကိုဖြေလျှော့ပေးလိုက်တာပါ stay at home ပယ်ဖြတ်တဲ့အထက်မှာပါဝင်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တွေမှာတော့နိုမာလာအစပိုင်းတုန်းကကိုဗစ်လူနာအများစုဟာရောဂါပြင်းထန်ချိန်ရောက်မှကုသရေးစင်တာတွေစီကိုရောက်လာလို့ကုသရေးဘက်မှအထက်ခဲတွေနဲ့ကြုံခဲ့ကြရပါတယ်ဒါ့အပြင်ကိုဗစ်အတီးပြူလူနာပြန်များလာတာကြောင့်ပြန်ကြဈေးတယ်တွေကိုလည်းကိုယ့်ရက်ွက်အလိုက်ဈေးရောက်မှုနဲ့ရက်ွက်မကျော်ဖို့တတိပေးတဲ့အထီးတင်းကျပ်ခဲ့တာပါဒါပေမဲ့လည်းအခုနိုဝင်ဘာလကုန်ပိုင်းရောက်ချိန်မှာတော့နောင်ချိုမှာဖျားလာသူအနည်းချင်းသာရှိပြီးတော့စိတ်ချရတဲ့အနေအထားမှာရှိနေပါပြီလို့တပန်းကိုင်းပရဟိတလူမှုကူညီရေးအသင်းတာဝန်ရှိသူတဦးကပြောပြပါတယ
်အဓိကကတော့စတေးအဟောင်းပြည်မှာကလေးတွေကလည်းအကြောင်းဖွင့်လို့ရမယ်။နောက်ဈေးတွေလည်းဖွင့်လို့ရမယ်ပေါ့နော်။လုပ်ငန်းရှင်တွေကလည်းလုပ်ငန်းလုပ်လို့ရမယ်ဆိုတဲ့ဟာလေးကိုအဓိကထားပြီးတော့မှလုပ်ငန်းရှင်ရဲ့ပရဟိတအဖွဲ့ရဲ့အဲဒီအကြောင်းကဆရာဆရာမတွေရဲ့ဌာနဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကပူးပေါင်းပြီးမှပြုလုပ်တဲ့အချိန်မှတော့ထိန်းချုပ်နေတဲ့အနေအထားကိုတော့ရောက်ရှိလို့နေပါလေဗျ။အခုပြန်ဖွင့်မယ့်အချိန်မှကတော့အလုံးတော်ပြင်တော့ပြင်ဆင်ထားပြီးပါပြီဗျ။ကလေးတွေမနစ်နာအောင်တော့ပရဟိတအဖွဲ့တွေနဲ့လည်းအလုံးတော်ပြင်ဆင်နေပါပြီဗျ။
နောင်ချိုမြို့နယ်မှာဂျွန်လာတို့ကအခြေခံပညာကျောင်းတွေဖွင့်ခဲ့ပြီးတော့ယောဂကူးစက်မှုအခြေအနေတွေကြောင့်ဂျွန်လာကုန်ကန်နီးမှာပဲပြန်ပိတ်လိုက်ရတာပါ။နိုမာလာ25ရက်နေ့ကနေစပြီး stay at home ပဲထားလိုက်တဲ့အထက်ကချင်ပြည်နယ်ထဲမှာတော့ရွှေကူ၊မိုးကောင်း၊မြကြီးနားနဲ့ဝိုင်းမော်မြို့နယ်လည်းပါဝင်လာပါတယ်။မြကြီးနားမြို့နယ်မှာတော့မြို့ပေါ်အနေထားကကိုဗစ်ကူးစက်သူတိတ်မရှိတော့ပေမဲ့မြို့နယ်ဝေးတဲ့ရက်ွက်အစွန်ဖျားကရွာတွေမှာတော့ကိုဗစ်ကူးစက်သူကအခုချိန်ထိများနေတော့မယ်လို့ကိုဗစ်လူနာတွေကိုကူညီဆောင်ရွက်ပေးနေတဲ့မြကြီးနားဒေသခံတဦးကပြောပါတယ်
။အချို့ရက်ွက်တွေဆိုလို့ရှိရင်အဲရက်ွက်လုံးကြီးပါလားဖြစ်တဲ့ရက်ွက်တွေရှိရဲ့။မြို့ရောအပိုင်းကြတဲ့ရက်ွက်တွေမှာတော့ဒီအတန်ပြောက်သွားတယ်ပေါ့နော်။ကိုဗစ်ရှိရဲ့ဆိုရင်အတန်ပြောက်သွားတယ်။မြို့နဲ့နည်းနည်းလေးလမ်းသွားတယ်ပေါ့။အဲ့ဒီဘက်တွေမှာတော့ကိုဗစ်ကဆရာလုံးကြီးပါလားဖြစ်နေတာပေါ့။အဲပုပ္ပလေးပြောလို့ရှိရင်ကတော့ဒီသူတွေအနေနဲ့ကတော့ဟိုတင်းကျပ်တာများပြီ။ညာတော့လွတ်လွတ်လပ်လပ်တွာလာချင်းကြတာပေါ့လေလွတ်လွတ်လပ်လပ်တွာလာနေကြတဲ့အနေအထားလည်းဖြစ်လာတာပေါ့လက်ရှိအနေအထားလေလုပ်ငန်းတွေကလည်းအားလုံးဒီပါလောက်ပြန်ဖွင့်လာတာပေါ့ပိတ်ထားတဲ့တိုင်တွေကပုံမှန်အနေအထားလိုမျိုးတော့ပြန်ဖြစ်နေတာပေါ့လေလက်ရှိကတွာတွာလာလာလည်းမရှိချာပြန်ဖြစ်နေပြီပေါ့ဟိုပြင်မရှိတော့ဘူးဆိုရင်မှပေါ်ဆလို့တော့မရဘူးပေါ့လေနော်မရှိဘူးဆိုရင်တော့အဆုံးချားတွေမှာရှိနေတယ်ပေါ့နော်တော့ကပြင်ဆင်သွားတာမျိုးတော့မဟုတ်ပါဘူးပေါ့နော်အားအားကြီးလို့ပြောချင်ပါတော့
ကိုဗစ်တတိယလိုင်းအချိန်ညင်းခဲ့တဲ့ဇူလိုင်လကနေစပြီးယောဂါကူးစက်မှုအခြေအနေဆိုးခဲ့တဲ့ဒိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း119မြို့နယ်ရှိခဲ့ပါတယ်။အဲဒီမြို့နယ်တွေကနေပြီးတော့ကိုဗစ်ကယောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုတပြေးပြေးပြန်ပြီးတော့ပယ်ဖြတ်နေတာအခုဆိုရင်108မြို့နယ်ရှိသွားပါပြီ။ဒါပေမဲ့ချင်းပြည်နယ်၊ကချင်ပြည်နယ်၊မကွေးတိုင်း၊မန္တလေးတိုင်း၊မွန်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကမြို့နယ်11ခုမှာတော့ stay at home ကန့်သတ်ချက်တွေကထုတ်ပြန်ထားသေးဖြစ်ပါတယ်။ကယောဂါအခြေအနေကြောင့်အခုလိုမျိုး stay at home တတ်မှတ်ထားတဲ့မြို့နယ်တွေကိုတစ်ခုပြီးတစ်ခုဖြေလျှော့လာသလိုတနိုင်ငံလုံးမှာရှိတဲ့စာသင်ကျောင်းတွေပြန်ဖွင့်နိုင်ရေးအတွက်ကိုလည်းအသက်12နှစ်နဲ့18နှစ်အတွင်းမှာရှိတဲ့ကျောင်းသားလူငယ်တွေကိုကိုဗစ် -19 ရောဂါကာကွယ်ဆေးထိုးနှံပေးတဲ့လုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်နေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းကိုပြန်စတင်နိုင်မှုအတွက်လည်းစစ်ကောင်စီကအစီအစဉ်ချလှုပ်ဆောင်နေပါတယ်ရှင်။